ဂျပန်နိုင်ငံကြီးဝန်ကြီးတိုရှိမစ်ဆီမိုတက်ဂီကမြန်မာနိုင်ငံအပါအဝင်အရှိတောင်ရှာနိုင်ငံတွေကိုသွားရောက်မဲ့ခရီးစဉ်ကိုစတင်လိုက်ပါတယ်။စင်ကာပူကိုဗုဒ္ဓဦးတွေကရောက်ရှိပြီးတဲ့နောက်မနစ်ကြတာပရိနေကဂျပန်နိုင်ငံကြီးဝန်ကြီးမိုတေဂီကစင်ကာပူနိုင်ငံကြီးဝန်ကြီးဗီဗီယန်ဘလက်ခရစ်စနာနဲ့တွေ့ဆုံဆွေးနွေးခဲ့ပြီးဂျပန်နဲ့စင်ကာပူနိုင်ငံအကြားမဖြစ်မနေလို့သဘောသွားရောက်မဲ့သူတွေအတွက်လေယာဉ်ခရီးစဉ်တွေပြန်လည်စတင်ဖို့အရေးသဘောတူညီကြောင်းနိုင်ငံပူးတွဲကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။အဲ့ဒီသဘောတူညီချက်အရ Resident Track အစီအစဉ်ကိုစက်တင်ဘာလနောက်ဆုံးထားပြီးအကောင့်ထည့်ပေါ်ဖို့နိုင်ငံဆက်လက်ဆွေးနွေးသွားမယ်လို့လည်း CNN သတင်းဌာနကပြောပါတယ်။အဲ့ဒီအစီအစဉ်ရာတတ်မှတ်ထားတဲ့အရေးအတွက်နဲ့နိုင်ငံကစီးပွားရေးလုပ်ငန်းရှင်တွေ၊ကျန်းမာရေးဆိုင်ရာစီမင်းစည်းကမ်းတွေကိုလိုက်နာပြီးအပြန်အလှန်ခီးသွားနိုင်မှာဖြစ်ပါတယ်။ခြားသာပရိနေမှာပဲဂျပန်နိုင်ငံကြီးဝန်ကြီးမိုတေဂီကစင်ကာပူဝန်ကြီးချုပ်လီရှောင်လောနဲ့တွေ့ဆုံပြီးဒေသတွင်းစီးပွားရေးအပေါင်းအစည်းရေးကိစ္စတွေကိုဆွေးနွေးခဲ့ပါတယ်။စေဘူခီပြည်တဲ့နောက်ဂျပန်နိုင်ငံကြီးဝန်ကြီးမိုတေဂီကမလေးရှားနိုင်ငံကိုတောက်ကြနေမှာတွားရောက်မှာဖြစ်ပါတယ်။အဲဒီနောက်ဩဂုတ်လ20ရက်နေ့က25ရက်နေ့အထိပပူဝါနီယူဂီနီ၊ကမ္ဘောဒီးယား၊လာအိုနဲ့မြန်မာနိုင်ငံတို့ကိုတွားရောက်မှာဖြစ်ပါတယ်။ဂျပန်နိုင်ငံကြီးဝန်ကြီးရဲ့ခရီးစဉ်အတွင်း COVID-19 ကာယရောဂါတိုက်ဖျက်ရေးကိစ္စကိုအဓိကထားဆွေးနွေးမဲ့နေတူတောက်တရုတ်ပင်လယ်အရေးနဲ့ Indo-Pacific ဒေသလွတ်လပ်မှုရှိရေးကိစ္စတွေကိုလည်းဆွေးနွေးသွားနိုင်ခြင်းရှိတယ်လို့နိုင်ငံကြီးဆိုင်ရာကြွမ်းကျင်သူတွေကသုံးသပ်ကြပါတယ်။ဂျပန်နိုင်ငံကြီးဝန်ကြီးဟာဂျပန်ရဲ့အတိတ်ကမဟာမိတ်အမေရိကန်နိုင်ငံနဲ့တရုတ်နိုင်ငံအကြားဟောင်ကောင်၊ထိုင်ဝမ်နဲ့တောက်တရုတ်ပင်လယ်ရေးကိစ္စတွေကြောင့်ဆက်ဆံရေးတင်းမာနေချိန်မှာအခုလိုရှေ့တောင်အရှနိုင်ငံတွေကိုသွားရောက်တာဖြစ်ပါတယ်။ပြီးခဲ့တဲ့အပတ်ထဲမှာလည်းဂျပန်နိုင်ငံကြီးဝန်ကြီးမိုတေဂီဗြိတိန်နိုင်ငံကို၄ရက်ကြာသွားရောက်ခဲ့ပါသေးတယ်ခင်ဗျာ။